တွေအများကြီးနဲ့ Dolores O'Riordan တယောက်ဇန်နဝါရီလ15ရက်နေ့မှာပဲအသက်ငယ်ငယ်နဲ့သူ့ရဲ့အိမ်မက်တွေကိုကြောခိုင်းသွားခဲ့ပါတယ် Dreams အိမ်မက်များဆိုတဲ့တချင်နဲ့ပထမဆုံးနိုင်ငံတကာဂီတဆာမျက်နှာကိုအခြေချလာတဲ့ Dolores O'Riordan ဟာ Ireland နိုင်ငံက The Cranberries အဖွဲ့ရဲ့ပင်နိုင်အဆိုရှင်ဖြစ်ပြီးတော့ဂျာထဲမှာခဏအဖွဲ့ကွဲသွားပေမဲ့လေအခုထိ The Cranberries အဖွဲ့နဲ့ရှိနေတော့တချင်တွေတည်ဆိုနေခဲ့တော့မှာစုံမသွားရဲ့နေတော့ကလည်းတချင်အတန်တွင်းဖို့အတွက်အိုင်ယာလန်ကနေပြီးလန်ဒန်မြို့လိုကိုရောက်နေတာဖြစ်ပြီးတော့မိတ်ဆွေတငယ်ချင်းတွေနဲ့နောက်ပိုင်းမှာတွေ့ဆုံဖို့ဖုန်းဆက်ပြီးတော့ချိန်ဆထားခဲ့ပါတယ်။အမှလို့သူတဲခုနေတဲ့ဟိုတယ်ကမ်းမှာသူသေဆုံးနေတယ်ဆိုတဲ့သတင်းကိုမိသားစုဝင်တွေအပေါင်းအသင်းတွေတော်တော်ကိုတုံ့လှုပ်သွားကြရတာပါ။အိုင်ရစ်တချင်ငယ်လေးလိုတင်စားခေါ်ရတဲ့ဒေလိုရက်စ်ဟာဖျော်ဖြေပွဲတွေမှာသူ့ရဲ့ဂီတရတာကိုပြည့်စက်တွေကိုအပြည့်ဝပေးခဲ့တယ်လို့အဲလိုမျိုးနှစ်ပေါင်းများစွာမပြောင်းမလဲရှိနေခဲ့ပါတယ်လို့ဒေးထုတ်လို့သူတယောက်ကပြောပါတယ်ဆုံးသွားကြောင်သူတို့အဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူကကြေညာချက်အတူတူနဲ့အတည်ပြုခဲ့ပါတယ်။သူ့ရဲ့ DY အဖွဲ့သားတွေဖြစ်တဲ့ No နဲ့ Mike Hogan, Fager, Lola တို့ကတော့ကျွန်တော်တို့တငယ်ချင်း Dolores ဆုံးသွားလို့အထူးကိုစိတ်ထိလိုက်ကြေကွဲရပါတယ်။သူဟာတကယ်ကိုထူးခြားတဲ့ပါရမီရှင်မ1989ခုနှစ်ဒီအဖွဲ့စပွဲဖြစ်တဲ့အချိန်ကနေပြီးတော့အခုထိသူ့ဘဝရဲ့ဒီစိတ်ဒီသားဖြစ်နေကျွန်တော်တို့ရှိခွင့်ရတာအတွက်အထူးဝမ်းသာကုန်ယူပါတယ်။တကယ်အမှုပညာကျယ်တဝန်းကိုဆုံးရှုံးလိုက်ရပါပြီလို့ရေးထားပါတယ်။2018ခုနှစ်တုန်းကတော့သူ့ရဲ့ကျန်းမာရေးကြောင့်ဖျော်ဖြေရေးခီးတွေကိုဖျက်ခဲ့ရတာရှိပါတယ်။2014တုန်းကလည်းသူကစိတ်ဓာတ်အတက်အကျမြင့်နဲ့ bipolar ရောဂါဖြစ်နေသူလို့ဆရာဝန်ကစစ်ဆေးတွေ့ရှိခဲ့ပါတယ်။သူဆုံးမအချိန်မှာတော့တိတ်ဆုံးမှုကသွေးရိုးသားရိုးတိတ်ဆုံးမှုပဲလို့ရဲကပြောပေမဲ့လေတိတ်ဆုံးရတဲ့အကြောင်းရင်းကိုတော့မထုတ်ပြန်ပါဘူး။ Ireland တမန်က Michael Higgins ကသူဆုံးမသွားရမှုဟာ Ireland နိုင်ငံရဲ့တေးဂီတာနဲ့ဂီတနယ်ပယ်အတွက်ကြီးမားတဲ့ဆုံးရှုံးမှုကြီးတရဲ့လို့ပြောသွားခဲ့ပါတယ်
Just a game to you, but I miss every day. When I'm such a
အိုင်ယာလန်နိုင်ငံနမရခရိုင်မှာမွေးဖွားတဲ့ဒလော်ရက်စ်အိုရီယာတန်ဟာအသက်၁၂နှစ်သမီးလေးကတချင်းတွေကိုကိုယ်တိုင်ရေးဆက်နေတာပါသူက The Cranberry Saw Us ဆိုတဲ့အဖွဲ့ကနေပြီးတော့အမျိုးသမီးအဆိုရှင်ရွေးချယ်တော့ဝင်ပြိုင်အနိုင်ရပြီးတော့အဲ့ဒီအဖွဲ့ရဲ့အမျိုးသမီးအဆိုတော့ဖြစ်ခဲ့ပါတယ်အဲ့ဒီအဖွဲ့လေးကနောက်ပိုင်းမှာတော့ကဘာကျော်သွားတဲ့ The Cranberry ဆိုဖွဲ့ဖြစ်သွားတာပါသူတို့အဖွဲ့ဆောက်ဖွဲ့တုန်းက1990သူတို့အဖွဲ့ရဲ့ပထမဆုံးဒေးတက်ပြန် Everybody else is doing itSo why can't we ဆိုတဲ့ဒေးတပြားထွက်လာတော့1966ခုနှစ်ဖြစ်ပါတယ်။အဲဒီဒေးတပြားတွေကတချင်းတွေဖြစ်တဲ့ dreams တို့လင်္ကာတို့က1993ခုနှစ်အစပိုင်းမှာနေရာတိုင်းမှာကြားရတဲ့တချင်းတွေဖြစ်ပြီးတော့နှစ်ကုန်ပိုင်းမှာလည်း MTV ပေါ်မှာတချင်းတို့မြင်ခဲ့ရတဲ့တချင်းတွေဖြစ်ပါတယ်။လင်္ကာက Billboard Hot 100စီးရင်ကိုနံပါတ်၈နဲ့ဝင်ခဲ့ပါတယ်။အဲဒီတချင်းတွေကိုကိုရိုင်းရေးဆက်တဲ့ Dolores ကဆယ်ကျော်တဲ့အရွယ်မှာသူကြုံရတဲ့ခါသီးမှုတွေအဲ့အရာတွေကိုကြော်လွန်ပြီးတော့မှလူကြီးမလေးတယောက်အတွင်းနဲ့ဘလို့ပြန်ပြောရှင်သန်ထမြောက်ခဲ့လဲဆိုတာတွေကိုရေးဆက်ထားပါတယ်လို့ Rolling Stone Magazine ကို1995မှာပြောခဲ့ပါတယ်။ဒါကြောင့်မို့ဒီသချင်းတပုတ်ချင်းစီကိုဘယ်ညမှာဘလို့ခန်းစားပြီးတော့ရေးပြခဲ့လဲဆိုတာသူသေးချာမှတ်မိနေပါတယ်တဲ့။သူကအဲ့သချင်းတွေအတွက်လည်းဂုဏ်ယူပါတယ်။သူ့ရဲ့ခန်းစားချက်တွေကိုသေချာဖွင့်ဟပြောပြကြလို့ပါလို့သူကပြောပါတယ်။ဒေးတက်ပြ No need to argue ဒေးတက်ပြကိုတော့နောက်နှစ်1994ခုနှစ်မှာထုတ်ဝေလိုက်တော့ကမ္ဘာတဝန်းအောင်မြင်မှုရခဲ့ပါတယ်။အဲ့ဒီထက်ကဇွန်ဘီဆိုတဲ့တချင်းက1995ခုနှစ် MTV ဥရောပဂီတာဆုချီးမြှင့်ပွဲမှာအကောင်းဆုံးဒေးတချင်းဆုရခဲ့ပါတယ်။1993ခုနှစ် Irish ခွဲထွက်ရေး IRA အဖွဲ့ကအင်္ဂလန်က Warrington မြို့ဘုံဖောက်ခွဲမှုကိုစတင်ပြီးတော့ရေးဆက်ထားခဲ့တဲ့တချင်းဖြစ်ပါတယ်။တိုက်ခိုက်မှုတွေမှာတည်ဆုံသွားရတဲ့ကလေးငယ်တယောက်ကြောင့်ဆက်ဆူထားပါYeah. 1996ခုနှစ်မှာထွက်တဲ့ Do the Faithful Departed သစ္စာရှိစွာနဲ့ခွဲခွာသွားတော့ဆိုတဲ့တေးကြပြမှာတော့ Salvation နဲ့ When You Are Gone ဆိုတဲ့တခြင်းတွေကအပေါဆုံးတေးတခြင်းတွေဖြစ်ကြပါတယ်။နောက်ပိုင်းမှာသူတို့အဖွဲ့ရဲ့အောင်မြင်မှုအပြော့သွားပြီးတော့2000ခုနှစ်မှာ Wake Up and Smell the Roses ဆိုတဲ့တေးကြပြနောက်ပိုင်းမှာတော့ Dolores O'Riordan ကတယောက်တည်းတည်ဆုံမှု2008ခုနှစ်မှာတပြားတစ်ချက်ထုတ်ခဲ့ပြီးတော့2016မှာ DARK ဆိုတဲ့ဂီတအဖွဲ့ကိုတည်ထောင်ခဲ့ပါတယ်။အဲ့ဒီဂီတအဖွဲ့တွေကโอลีคอรัสกีเนี่ยตูเนี่ยก็ฉิไฉนเนี่ยဖြစ်ပြီးတော့အခုကျန်ရစ်တဲ့သူရဲ့ချစ်သူคอรัสกีကကျွန်တော်အသေးခွဲသွားရပါပြီလုံးဝကိုပြန်ပြီးတော့ပြင်ဆင်လို့မရတော့ပါဘူးဘာလို့ရမှန်းတော့မသိဘူးသူမရှိတော့တဲ့ကဘာကြီးမှာဆက်ပြီးတော့အသက်ရှင်နေရအောင်မယ်ဆိုပေမဲ့ကျွန်တော်စိတ်ချမ်းသာနေနိုင်မဲ့နေရာမရှိတော့ပါဘူးလို့ပြောပါတယ် The Cranberries ဖွဲ့ကပထမပိုင်းတော့ပြောသွားတယ်လို့2003ခုနှစ်မှာကွဲသွားပြီးတော့2009ခုနှစ်မှာပြန်ပြီးတော့စုစည်းမိခဲ့ကြတာပါအဲ့ဒီနောက်2012ခုနှစ်မှာ Roses ဆိုတဲ့ Date ပြားနဲ့2018ခုနှစ်မှာ Something Else ဆိုတဲ့နောက်ဆုံး Date ပြားဖြစ်ပါတယ Dolores O'Riordan ဟာဘာသာရေးကိုင်းဆိုင်တဲ့ Roman Catholic Christian ဘာသာဝင်တစ်ယောက်ဖြစ်ပြီးတော့သူကလည်းသူတော်စင်မတအူးရဲ့နာမည်ကိုအစွဲပြုပြီးတော့မိခင်က Dolores လို့နာမည်ပေးခဲ့တာပါသူကကွဲလွန်သူပုပ်ယဟန်မင်းကြီးဒုတိယမြောက် John Paul ကိုအထုလေးစားခဲ့ပြီးတော့ပုပ်ယဟန်မင်းကြီး John Paul နဲ့နှစ်ကြိမ်တိုင်တိုင်တွေ့ဆုံခဲ့ပါတယ်2013ခုနှစ်မှာတော့လက်ရှိပုပ်ယဟန်မင်းကြီး Francis ရဲ့ဖိတ်ကြားမှုနဲ့ Vatican နန်းတော်ကနှစ်ပတ်လည် Christmas ဖြော်ပြပွဲမှာလာပြီးတော့တချင်းဆိုဖြော်ပြခဲ့ပါတယ်Dolores O'Riordan ကိုသူ့ရဲ့မွေးစားတီဖြစ်တဲ့ Limerick ခရိုင်က Fresh Town မြို့ကသူ့ရဲ့ဖခင်ရုတ်ကလက်ပေးမှာမြုံနံမှာဖြစ်ပါတယ်။သူ့ရဲ့တစ္ဆာရှိစွာခွဲခွာသွားကြတယ်ဆိုတဲ့1996ခုနှစ်တုန်းတေးတပြားတွေက When You Are Gone မင်းထားသွားခဲ့တယ်ဆိုတဲ့တခြင်းလေးတွေကလို့ I'll miss you when you're gone မင်းမရှိတော့ရင်မင်းကိုလွမ်းစွန့်နေမယ်လို့သူ့ကိုချစ်တဲ့ပရိသတ်တွေအားလုံးပြောနေကြမှာတေးကြပါရဲ့နော်။သူတစ်ခါကပြောခဲ့ဘူးသလိုနောင်မများရှိခဲ့ရင်သူကလက်သမီးလေးဖြစ်နေပြန်လာပြီးတော့စိတ်ခံစားနေရတဲ့သူတွေကိုကူစားပေးမယ်ဆိုတော့အနှံ့ရမိပါတယ်။သူပြောသလိုနောင်ဘဝများရှိခဲ့ရင်တော့ကောင်းရာဘုံဘဝမှာဂီတအတန်စင်တွေနဲ့လှပတဲ့ဘဝတစ်တခုရပါစေလို့ဆုတောင်းပေးချင်ပါတယ်ရှင်။